American ASEAN ထိပ်သီးအစည်းအဝေးဟာ ASEAN နိုင်ငံတွေနဲ့လက်တွဲပဲအဖြစ်ရပ်တည်တဲ့ဆက်ဆံရေးခိုင်မာမှုကိုထင်ဟပ်တဲ့အစည်းအဝေးဖြစ်တယ်လို့ပဲအာရှပစိဖိတ်ရေးကိစ္စတွေပြင်ယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်ပွဲနဲ့ပတ်သက်လို့လည်းမဖြစ်မနေဆွေးနွေးကြမယ်ကြောင်း American သမ္မတကအင်ပီရိုကိုပြောဆိုပါတယ်။ ASEAN ထိပ်သီးအစည်းအဝေးမှာယူကရိန်းကိစ္စကအဓိကပါဝင်မဲ့အကြောင်းအရာဖြစ်ပါတယ်။နောက်ဆုံးကြေညာချက်ကတော့24နိုင်အတွင်းတော့အပိသက်ထုတ်ပြန်နိုင်မယ်မမျှော်လင့်သေးဘူးဆိုပြီးတော့အင်ပီရိုပြောခွင့်ရဂျမ်စကီကမနေ့ကသတင်းစာရှင်းလင်းပွဲအတွက်မှာ VOA အမိကိုပြန်လည်ဖြေကြားတာပါ။
So on the ASEAN summit, Ukraine will absolutely be on the agenda in terms of what the final communique will look like. I don't expect it will be ready.
အပြာနာဆွေးနွေးပြောဆိုစရာတွေရှိနေသေးဖြစ်ပြီးတော့ Ukraine ပေါ်မှာ Russia ရဲ့ကျူးကျော်မှုကိုစန့်ကျင်တဲ့နေရာမှာ ASEAN ခေါင်းဆောင်တွေရဲ့ပါဝင်မှုကရေးကြီးပါတယ်လို့အင်ပီရိုပြောခွင့်ရသူကပြောပါတယ်။ ASEAN 8တောင်အရှနိုင်ငံတွေထဲမှာတမိုင်းကြောင်းအရ Russia နိုင်ငံနဲ့ဆက်ဆံရေးနှိကတ်တဲ့နိုင်ငံတွေရှိတယ်လို့ပဲတနနိုင်ငံနဲ့တနနိုင်ငံရည်တည်ချက်မတူတာကို American အစိုးရအရာရှိတွေကလက်ခံပြောဆိုပါတယ်။ဒါမှလည်းရုရှားနိုင်ငံရဲ့ကျူးကျော်မှုကိုတညီတညွတ်ထဲရက်တီစန့်ကျင်နေအောင်လို့အာဆီယံခေါင်းဆောင်တွေကိုတိုက်တွန်းသွားမယ်အကြောင်းအမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌဌာနအတိုင်ပင်ခံဒရက်ဆိုလစ်ကပြီးခဲ့တဲ့ရက်ပိုင်းအတွက်မှာ VOA နဲ့တည်တံ့တွေ့ဆုံမိန့်မြန်းကမှာပြောဆိုထားပါတယ်။ယူကရိန်းရေးပြင်အာရှပစိဖိတ်ဒေသကုံတွေနဲ့လူမျိုးရေးကိစ္စရပ်တွေနောက်အင်ဒိုပစိဖိတ်ဒေသလွတ်လပ်တဲ့ရေကြောင်းတွာလာရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးကြမယ်အကြောင်းအမေရိကန်ယာရှိတွေကပြောဆိုထားပါတယ်။